တော့ရှိနေတယ်။ဒီဟိုရီလာ29ရက်နေ့ကင်းအစားရပြည်တင်စာမှာမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအခြေအနေကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။စစ်ဆိုင်ပြည်နယ်ပြည်ထောင်စုကြေညာတဲ့ပတ်သက်ပြီးနိုင်ငံတကာပြည်တင်ဝေဖန်တာတွေနဲ့ရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုအကောင်းဆုံးနေရာအဖြစ်စစ်ဆိုင်ပြည်နယ်ကိုရွေးချယ်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ကနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုတိုက်တွန်းလိုက်ပါတယ်။စစ်ဆိုင်ပြည်နယ်မှာမတို့မထီရသေးတဲ့ဒီဘောကြီးအလားအလာကောင်းပြီးတပုံကြီးရှိနေပါတယ်လို့ပြည်သူ့ရဲ့တောက်ကြနေကနှစ်ပတိမှာကျင်းပခဲ့တဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲမှာနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်600ကျော်ကပြောကြားခဲ့ပါတယ်။ဒါ့အပြင်ပြည်သူ့လုပ်ငန်းနဲ့ဂျီလုပ်ငန်းတွေပါဝင်အလားအလာကောင်းတဲ့နေပြည်တော်စခန်းကြီးထဲမှာအမြောက်များရှိနေပါတယ်လို့လည်းဒေါက်တာစုကြည်ကပြောပါတယ်။ဒေါက်တာစုကြည်ဟာ2020ရွေးကောက်ပွဲမတိုင်ခင်နိုင်ငံအတွင်းကနေတွေကိုလှည့်လည်သွားရောက်နေပါတယ်။ဇန်နဝါရီလကတချင်ပြည်နယ်နဲ့ချင်းပြည်နယ်တွေကိုသွားရောက်ပြီးတော့ပြည်စစ်တာအပြီးဆွေယူနေနဲ့တခြားဖွံ့ဖြိုးရေးတိုးတက်ရေးလုပ်ငန်းတွေကိုပေါ်ရပြီးတော့ကြီးစုခဲ့ပါတယ်။ဖေဖော်ဝါရီလမှာလည်းရှမ်းပြည်နယ်နဲ့တရင်းသာယူတိုင်းတွေကိုပေါ်ရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အစွန်ဖြားဒေသတွေမှာလမ်းတရာပြည်စစ်စားတဲ့တိုးတက်ဖွံ့ဖြိုးရေးလုပ်ငန်းတွေနှစ်ပွေးနောက်ကျနေပါတယ်။အဲ့ဒီဒေသတွေရစီရဲ့အနာကပုံမတိုးတက်ဖွံ့ဖြိုးလာအောင်ရင်းနှီးမြှုပ်နှံသူတွေကိုပို့ပြီးတော့ဆွဆောင်ဖို့အတွက်ဒေါက်တာစုကြည်နဲ့ကနေဒီအစိုးရအတွက်အချိန်ကအကန့်အသတ်ရှိနေပါတယ်ခဲ့။ဒါ့အပြင်ရင်းနှီးမြှုပ်နှံသူတွေနဲ့စီးပွားရေးလုပ်ငန်းတွေကလည်းစခိုင်းပြည်နယ်လိုနိုင်ငံရဲ့အနောက်ပိုင်းတဲ့အစီအပိုင်းဒေသတွေမှာသာပြုပြီးတော့ရင်းနှီးမြှုပ်နှံဒုက္ခရောက်ကြတယ်လို့လည်းတစ်ထက်မှာဖော်ပြပါတယ်။အဲဒီရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမှာ၅ပုံ၃ပုံကပြည်ပလုပ်ငန်းရှင်တွေဖြစ်ပါတယ်။ဂျပန်လုပ်ငန်းရှင်တွေကအများဆုံးတက်ရောက်ပြီးထိုင်း၊ကိုရီးယားနဲ့တရုတ်တို့လည်းအစီအပိုင်းပါဝင်နေကြပါတယ်။စခိုင်းပြည်နယ်ပြည်ထောင်စုနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုအနောက်နိုင်ငံတွေကပြစ်တင်ဝေဖန်နေကြပြီးမဲ့ဂျပန်နိုင်ငံကတော့တစုံတရာဝေဖန်ပြောဆိုတာမရှိပါဘူး။ဒီကတနာကိုမြန်မာအစိုးရနဲ့အတူရပ်တည်ပြီးတော့ကူညီသွားမယ်လို့သာဂျပန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။တရုတ်ကတော့သူ့ရဲ့ဈေးညံတဲ့ပလန်စီမံကိန်းမှာမြန်မာကအရေးပါတဲ့နေရာမရှိတယ်လို့ရှင်းပြထားတာဖြစ်ပါတယ်။စခိုင်းပြည်နယ်ကကြောက်ဖြူခြင်းနဲ့စိတ်ကန်းကိုလည်းဥဆောင်လုပ်ကနေတာပါ။စခိုင်းပြည်နယ်မြောက်ပိုင်းပြည်ထောင်စုနဲ့ပတ်သက်ပြီးနှုတ်လက္ခဏာဆောင်တဲ့ပြည်သူကနိုင်ငံတကာအပိုင်းဝိုင်းကချင်းချင်းမြောင်မြောင်ရှင်းပြနေကြတာပါ။စခိုင်းပြည်သားရဲ့တည်ငြိမ်အေးချမ်းပြီးတိုးတက်ပွင့်လန်းနိုင်စွမ်းကြီးရှိနေတဲ့မြင့်ခွင့်ကျေအခြေအနေကိုတော့မျက်ကိုပြုနေကြပါတယ်လို့အဲ့ဒီဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအမှားစကားထည့်သွင်းပြောဆိုကြတာဖြစ်ပါတယ်။ဂျပန်ကုန်သွယ်ရေးကုမ္ပဏီတစ်ခုကတက်ရောက်လာသူတူကတော့မြန်မာအခြေအနေကချက်ချင်းလည်းငင်းအကြီးစားချင်းကြီးမြုံနံမှုအချိန်မဟုတ်သေးတဲ့အကြောင်းဒါပေမဲ့လုပ်ငန်းတွေစတာကတော့တက်တော့ကောင်းမှုနဲ့အချိန်ဖြစ်တဲ့အကြောင်းချင်းကြီးမြုံနံမှုကောင်းတဲ့စီမံကိန်းတွေပေါ်ထုတ်လာမယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ကြောင်းဆောင်းပါးမှာထုတ်ပြထားပါတယ်။သို့ရစီမှာခင်ဗျာဖေဖော်ဝါရီလ28ရက်ဒီလိုပဲဆောင်းဆောင်မှာတော့မြန်မာနိုင်ငံတွင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဒီကတဲ့ဖေဖော်ဝါရီလကစားပိုင်းကချင်းပြည်နယ်တောင်ပိုင်းနဲ့စခိုင်းပြည်နယ်တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူထုပေါ်ကလူကျုံမှုအခြေအနေတွေရိုးရင်းလာနေပါတယ်။ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ငင်းချင်းနဲ့ပြည်ထောင်စုပြည်ထောင်စုကိုဘယ်လိုပဲပုံဖြစ်ရှိနိုင်မလဲဆိုတဲ့နိုင်ငံတကာရဲ့တန်မြေရတွေကလည်းပုံမှုပြီးတော့မြင့်တက်လာနေပါတယ်လို့ဆောင်းပါးကအစရှိဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော်ရင်သားလူမျိုးစုတွေကြားငင်းချောင်းကြီးတိဆောက်နိုင်မှုထက်ထွင်းနေတဲ့တမိုင်းစီကြီးရှိနေပါတယ်။ဥကြခင်ကပဲဂျပန်ပြည်နယ်မှာတမတော်နဲ့ဂျပန်တမတော်အီအီကြားဖြစ်ပွားခဲ့တဲ့တပ်ဖွဲ့တွေကြောင့်ဒေသခံလူစုဥယျာဉ်စွန့်ထွက်ပြေးခဲ့ရပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဘက်ကတခါတည်းတွေထပ်မံပြီးတော့ဝင်ရောက်လာခဲ့ကြလို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာနိုင်ငံဆိုင်ရာတာဝန်မှတ်ကိုစစ်ခေါ်ပြောဆိုခဲ့ပါတယ်။ဥက္ကဋ္ဌကဒုက္ခသည်များဆိုင်ရာမဟာမင်းကြီးကလည်းဒုက္ခသည်တပ်ဖွဲ့ကြောအတွက်အမေရိကန်ဒေါ်လာ920လောက်လိုအပ်နေတယ်လို့ပြောဆိုခဲ့ပြီးမြန်မာကင်းမိုးရွာတီရောက်ရှိတော့မှဖြစ်ကြောင်းလည်းသတိပေးပြောဆိုခဲ့ပါတယ်။ဒီပြဿနာဖြစ်ရှိမှုအတွက်မြန်မာအစိုးရတခုတည်းနဲ့မရနိုင်ပါဘူး။အဓိကအနေနဲ့ကတော့ဘင်္ဂလားဒေ့ရှ်နဲ့အတူအထောက်ကြိုးပမ်းရမှာဖြစ်ပါတယ်တဲ့။တတိယနိုင်ငံတွေကလည်းဒုက္ခသည်လက်ခံရေးမှာပါဝင်ကြဖို့လိုပါတယ်။အာဆီယံနိုင်ငံတွေအထူးသဖြင့်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေအနေနဲ့အပြောတွေကိုလျှော့ပြီးဒုက္ခသည်ပြဿနာပြည်တွေရေးကိုစစ်စစ်ဆော့ဆိတ်ပါဝင်ဆောင်ရွက်ဖို့လိုအပ်နေပါပြီလို့ကြေညာလိုက်တဲ့အကြောင်းစီရင်ခံတင်ကြပါပါခင်ဗျာ။